ကျွန်တော်ဒီ120လောက်တော့တက်ပြီးရေးကြပူညီတောင်းပါတယ်။အခုဒီကနေ့ပေါ့လေ
။အဲ့ဒါဘယ်လိုဖြစ်နေလဲ။နည်းနည်းပြောရမှာမဟုတ်ဗျာ။သူတို့အခြေအနေတွေက
သူကဒီလိုပဲအဲ့ဒီရောနေလုံးချောင်းကြီးရွာချင်းမနေ့ကသွားခဲ့တဲ့နေရာဥပမာထားပြီးကျွန်တော်ပြောမယ်နော်။လုံးချောင်းကြီးရွာမှာကသူကအခွင့်၄ဘွဲ့လောက်ပဲရောက်သေးတယ်။အဲ့ဒါကလည်းအခုလိုပေါ့နော်ကျွန်တော်တို့အလူရှင်၄ဘွဲ့ပေါ့။၄ဘွဲ့ရောက်တဲ့အခါကျတော့သူကဥပမာဆန်တို့ဒီ၄လုံးနဲ့၃လုံးနဲ့လူအိမ်တော်သူကမှမဟုတ်လူတူချင်းမို့အဲ့လိုပေးနိုင်ခဲ့တယ်ပေါ့။ဒါလေးတွေကလည်းအသက်ဆက်ရှင်မှုဆိုတာအခက်အခဲရှိနေလေ။အခုကျွန်တော်တို့ကနှစ်ခေါက်သွားပြီးသူတို့တက်အခွင့်အရေးတောင်းလို့မဖြစ်မနေစလို့ကျွန်တော်တို့ကသွားပြရတာကသူသုံးကြည့်ကြည့်ခဲ့တယ်။အဲ့ဒီတိမ်မှာရည်ရှိမလွယ်ဘူးကနော်။နောက်ပြီးတော့ချက်ချင်းကြီးဖွဲကတော့တိန်အမေမတိန်အောင်စုကိုဆန်သုံးကြည့်ပြထားတာရှိ
။ဘယ်မြို့နယ်ထဲမှာ?
သုံးကြည့်ရဆိုတာကမကူပုဂလေးပိုင်မကူကြည့်ရအုပ်စုထဲမှာပါတယ်။ပုဂလေးကနေသွားမယ်ဆိုရင်တနားရီဝဲနှစ်နာရီလောက်သွားရမယ်ပေါ့။ဆက်လီနဲ့ဆိုရင်တော့နှစ်နာရီလောက်သွားရတယ်ပေါ့။နောက်တစ်ခါကဒီကျွန်တော်တို့နောက်ထပ်ချက်တာစားကဆိုလို့ရှိရင်ဒီကာလန်ဘေးဝဲကတခြားမှာကသူကျတဲ့ပြီလို့ရရပေါ့ကွာဒီဘက်နောက်ပိုင်းဒီဂျွန်လာထဲမှာဘာမှသူရိတ်ကံမင်းရပဲနဲ့ရွာပြင်ဆင်ရတဲ့ဟာတွေကဟိုအခက်အခဲတွေအများကြီးဖြစ်နေရဆိုတဲ့အကြောင်းပြောရကွာဒီနေ့ဆိုလို့ရှိရင်ကန်စုကြီးကအရှိတ်ဘက်ချမ်းအုပ်စုကအင်းအောင်စု90လူကြီး350ဝန်းကျင်ကဟိုဒီနေ့အကူညီလာတောင်းတယ်ကျွန်တော်မှလည်းဘာမှမရှိတော့ကျွန်တော်မပေးနိုင်ဘူးအဲ့လိုလာတောင်းတဲ့ရွာတွေကဥမာဟေမန်ချင်းကျောင်းလေးအဲ့မှာနောက်တော်ပိုင်းအကျန်းသာရအဲနောက်ပြီးတော့ကျွန်တော်တို့နှုံးကျောင်းအဲနောက်ပြီးတော့မက်ဆေ7777733ဆရာယူနေမက်ဆေ့ချ်ကြည့်ရအောင်။နောက်မင်းရောမိုင်23တိုင်းနေတဲ့ကအန်စုအစ်စ်ကြည့်ရအောင်ဆိုတာမယန်းခွဲကြည့်ရအောင်။အဲ့ဒီစသဖြင့်ရွာကြီးအများကြီးပဲကိုလာတော့
ဆိုသူတို့ UN တို့ဘာလို့ကဒီအထောက်ပံ့နေကြတော့ရောက်တာ
။လုံးချောင်းကြည့်ရမှာတော့ UN လုံးဝမရောက်သေးပါဘူ
း။ UN ကမရောက်သေးတဲ့နေရာတော်တော်များလာဗျာဟုတ်ပ
ါ။တကယ်တော့ UN အနေနဲ့ကအထက်သေးဒေတာတွေကိုဟိုမရောက်ဘူးလို့တော့ကျွန်တော်တို့မပြောလို့ဘူးပေါ့နော်ရောက်ပါတယ်။ဒါပေမဲ့သူတို့ရောက်တာတွေကနင်းနေတယ်လို့ကျွန်တော်တို့ကယုံကြည်တယ်။နောက်ဒီဘက်ဒီမှာကကျွန်တော်ပြောပြမယ်ကွာဒီဘက်ကြီးရွာတွေမှာတော့လူသေးပြောင်းနေတော့ပစ္စည်းဆုံးရှုံးမှုပစ္စည်းမှုတွေကအဲချိန်ကြောင်းကြီးရွာနဲ့မချားပဲဖြစ်တယ်။သေတာရင်းပဲကွာတာပေါ့နော
်
။ဟိုပြောမယ်ဆိုလို့ချင်းဒုက္ခရောက်တာချင်းတော့အတူတူပဲ။ဆိုတဲ့အခါကျတော့လူချန်ပြီးတော့အသေးပြောင်းနေလို့ဆိုပြီးတော့ကျွန်တော်တို့ကအကက်တဲမရှိဘူးလို့ပြောတယ်အဲဒါပေမဲ့လူမိသားစုအားလုံးကျန်နေတဲ့အခါကျတော့လူပိုများပြီးပိုဒုက္ခရောက်တာပေါ့ဗျာ။ဟောလူဦးရေကများရိတ်ခါကနည်းတဲ့အခါကျတော့ဒုက္ခရောက်တာကြီးပိုများနေတယ်
။အခုကဒီရိတ်ခါဝေတဲ့ကိစ္စတို့ဒီပြန်လဲထူထောင်ရေးကိစ္စတို့ကသူစနစ်တကျလုံးခမားအမြင်ပေါ့လေ။စနစ်တကျလုံးနေတဲ့ပုံစံမျိုးဒါမှမဟုတ်ဒီပေါ့လေအခုချုပ်ဝင်ချုပ်တယ်လို့ပေးသွားပေးသွားအဲ့လိုပုံစံမျိုးအလှရှင်တွေကလည်းအဲ့လိုပုံစံမျိုးဝေကြတယ်လို့ပြောရလေ။ဆိုတော့အဲ့ဘယ်လိုမြင်လဲဗျာ
။ဒီစနစ်ကျန်မှုတော့မရှိပါဘူးကို။ကျွန်တော်တို့အနေနဲ့လုံးနေတာကတော့ဥမာပေါ့ဒုက္ခဘလောက်ထိရောက်နေတယ်လေဘယ်နေရာဒီမှာရောက်နေတယ်လေဆိုတော့ကျွန်တော်တို့ကအများတန်းဟောနေပေါ့ဟောအင်ဗာတီလိုက်နေရတဲ့သဘောရှိတယ်ပေါ့နော်အခြေအနေကိုစောင့်ကြည့်ပြီးတော့မှအဲဒုက္ခရောက်တဲ့ဒေသတွေကိုကျွန်တော်တို့အဓိကထားပြီးဝင်နှက်ပေးနေတဲ့အနေအထားမှာပဲရှိ
ဟုတ်ကဲ့ခင်ဗျာအခုမုံတိုင်းပြီးလို့ပေါ့လေနှစ်လပြည့်ကံဒီအချိန်မှာပေါ့လေပြန်လည်ထူထောင်ရေးအဆင့်ကိုရောက်ပြီးဆိုပြီးတော့ပြောနေကြတာရှိပါတယ်ဒီရကိစ္စနဲ့ပတ်သက်ပြီးဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်တို့ပြန်လည်ထူထောင်ရေးကိုမရောက်သေးပါဘူးဘာလို့လဲဆိုတော့ဒါကဟိုတခါအဖြစ်ပြောတဲ့အနေအထားမျိုးပဲရှိပါလိမ့်မယ်ဘာလို့လဲဆိုပြန်လည်ထူထောင်ရေးရောက်ဖို့ဆိုတာလည်းလွယ်ကူတဲ့အလုပ်မဟုတ်ဒီလိုပြန်လဲပြောင်းရေးကိုလုပ်မယ်ဆိုနိုင်ငံတကာရဲ့ထိရောက်တဲ့ကုညီသွန်သွန်မှုရမှတာလည်းဖြစ်နိုင်ပါပါဘူး။ဘိုးဘိုးတို့ပြည်ထဲမှာကျွန်တော်တို့အခုလက်ရှိဝါတော်မှာလွယ်လွယ်တူတူဝယ်လို့မရတဲ့အနေအထားမျိုးမှာပြန်လဲပြောင်းရေးဆိုတာမဖြစ်နိုင်သေးပါဘူး။